အိန္ဒိယနိုင်ငံမီဇိုရန်ပြည်နယ်ထဲကိုစက်တင်ဘာလနောက်ဆုံးပတ်တစ်ပတ်ထဲမှာတွင်စစ်ဘေးဒုက္ခသည်ပေါင်းနောက်ထပ် 1,800 ကျော်ရောက်ရှိနေပြီးတော့လက်ရှိမှာတော့ဒုက္ခသည်ဥယျာဉ်က 9,000 နီးပါးအထိရှိလာပြီဖြစ်တဲ့အကြောင်း UNHCR လို့ခေါ်တဲ့ကုလသမဂ္ဂဒုက္ခသည်များရေးရာမဟာမင်းကြီးရုံးရဲ့နောက်ဆုံးထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြပါဗျာ။မြန်မာနိုင်ငံတွင်းကမတည်ငြိမ်မှုတွေစီးရဲပဋိပက္ခတွေကြောင့်အလုံးကြီးနဲ့ဝင်လာတာမျိုးမဟုတ်ပေမဲ့လည်းတတုပ်ပြီးတတုပ်ရောက်လာကြတယ်လို့ဒုက္ခသည်တွေကိုကူညီပေးနေတဲ့အဖွဲ့တွေကပြောပါတယ်။အိန္ဒိယနိုင်ငံကိုရောက်ရှိလာတဲ့တောင်းနဲ့ချီတဲ့စစ်ပြေးဒုက္ခသည်တွေရဲ့အခြေအနေကိုတော့ကိုအောင်အောင်ကပြောပြပေးထားပါဗျာ။
ကုလသမဂ္ဂဒုက္ခသည်များရေးရာမဟာမင်းကြီးယုံ UNHCR ရဲ့အောက်တိုဘာ3ရက်နေ့ကထုတ်ပြန်တဲ့အစီရင်ခံစာအရမြန်မာနိုင်ငံဘက်ကနေအိန္ဒိယနိုင်ငံကိုတင်းရှောင်လာသူဒုက္ခသည် 48,000 ကျော်နေပြီလို့ဖော်ပြပါရယ်စစ်ပြေးဒုက္ခသည်တွေတပတ်အတွင်း 1,800 ကျော်ရောက်လာတယ်ဆိုတဲ့သတင်းနဲ့အိန္ဒိယနိုင်ငံရောက်ခုံနှုံးတုံသတင်းဌာနအက်ဒီတာကိုရောဘက်ကအခုလိုပြောပါရယ
်မီဇိုရမ်မှာအလုံးအရေးနဲ့တော့လို့ရောက်လာတာတော့မကြားမိဘူးပေါ့နော်ဒါပေမဲ့ဒီမီဇိုရမ်မှာကတော့နေ့စဉ်နေ့တိုင်းပါပဲဒီနေ့ဆက်ကနေတဆင့်ကတော့မြန်မာဘက်ကဟိုလူတွေကတော့ဒီဝင်လာကြတာပါပဲမီဇိုရမ်ပြည်နဲ့တောင်ပိုင်းပေါ့နော်ဆိုင်းရနယ်စပ်ဖြစ်ရပြီးတော့လုံတိုင်ပေါ့လုံတိုင်နယ်စပ်ဖြစ်ကနေဝင်လာတယ်ဝင်လာကြတဲ့အရာရှိတယ်ပြီးတော့ဒီဘက်တံဖိုင်းနယ်စပ်ဖြစ်ကနေလာကြတဲ့အရာရှိတယ်နေ့စဉ်နေ့တိုင်းကတော့ဝင်ထွက်သွားလာမှုတွေကတော့ရှိနေတယ်ပေါ့နော်အစကြတော့လည်းဟိုစစ်ပြီးရှောင်းနေတဲ့ပြီးလာတဲ့ဟာမျိုးတွေရှိတယ်ပေါ့နော်
နေဆက်ဒေတာတွေကနေမြန်မာနိုင်ငံသားတွေစီးပွားရေးလူမှုရေးအရာအပြန်အလှန်ဝင်ထွက်သွားလာတာတွေရှိနေကြောင်းလည်းပြောရတယ်။မီဇိုရမ်ပြည်နယ်ဆိုင်ဟာခရိုင်ချက်ပြီးချေးရွာစစ်ဆောင်စခန်းတာဝန်ခံဥဖေလီကာကတော့ဒေတာရင်းအခြေအနေကိုအခုလိုပြောရတယ
်။ဆိုင်ဟာခရိုင်ထဲမှာတော့တခြားစွာမှာတော့ဟိုလက်နက်ကိုက်ပဋိပက္ခဖြစ်နေလို့အဲ့ဒီစွာသစွာတော့အဲ့မှာဝီလာတဲ့လူတို့ကြားတယ်။တမချေရတော့400 900ပေါင်းဝန်းကျင်လို့သူတို့ပြောကြတာပဲခင်ဗျ။
ချပီကျေးရွာဆစ်ဆောင်ဒုက္ခသည်စခန်းမှာလောလောဆယ်လူ900နီးပါးနေထိုင်ပါတယ်။ချင်းလူခွေအဖွဲ့ CHRO ကဆလိုင်းတရီကတော့စက်တင်ဘာလအတွင်းမှာပလဲဝဒေသဘက်ကဆစ်ဆောင်တွေရောက်ရှိလာတာရှိကြောင်းအခုလိုပြောရတယ
်။ပလဲဝမြို့နယ်အဲ့ဒီအေးနဲ့စစ်တပ်ဖြစ်တဲ့အဲ့ဒီမရိဝရွာသားတွေအလုံးရောက်လာ900ကျော်လာတယ်အဲ့ပါရောက်တာ။ပြောချီပီတာဆို9000နီးပါးရှိနေပြီ။အချက်လက်မှာကျွန်တော်တို့ရထားတာရှိတာပေါ့နော်။ကျွန်တော်တို့မြို့ရမ်းထိုင်မှာတော့4000ကျော်9000နီးပါးပေါ့နော်ပြီးတော့ဟိုဒလီမှာရောက်တဲ့လူတွေနဲ့ဆိုရင်ကျွန်တော်တို့9000ကျော်ပြီဟုတ်အဲ့လိုကျွန်တော်တို့မှစဉ်းစားချတာပေါ့နော
်အိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်ကိုစစ်ရှောက်စခန်းတွေဟာပြီးခဲ့တဲ့နှစ်ကတော့ရိတ်ခအခက်အခဲမရှိပေမဲ့အခုနှစ်အတွင်းမှာတော့ရိတ်ခဆေးဝါးစတဲ့အခက်အခဲတွေရင်ဆိုင်နေရတယ်လို့ဆောင်းတဲ့အနှွေးတွေတွေလိုအပ်နေကြောင်းဒုက္ခသည်အရေးဆောင်ရွက်နေသူတွေကပြောပါတယ်ဒုက္ခသည်အများစုဟာမြန်မာနိုင်ငံနဲ့နေဆက်ချင်းတည်နေတဲ့မီဇိုရမ်ပြည်နယ်ထဲမှာနေထိုင်ကြတာပါမြန်မာနိုင်ငံအတွင်းမတည်ငြိမ်တဲ့အခြေအနေတွေနဲ့ပြည်ပခတွေကြောင့်ဒုက္ခသည်တွေနောက်ထပ်အိန္ဒိယနိုင်ငံထဲကိုဒီထက်ထက်ရောက်လာနိုင်တယ်လို့လဲကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကကမန့်ထားပါတယ်ခင်ဗျာ